ထိုင်းနိုင်ငံဗန်ကောက်မြို့မှာကိုဗစ်ကပ်ရောဂါထိန်းချုပ်တဲ့အနေနဲ့အပြင်းမထွက်ရလော့ဒ်ဒေါင်းကန့်သတ်အမိန့်ထုတ်ပြန်ထားတဲ့ဆောက်လုပ်ရေးစိုက်တွေကအလုပ်သမား1,938 ဦးကိုဆေးဆရာမှာ1,328ဦးကကိုဗစ်ကူးစက်နေတာတွေ့ရှိခဲ့ပါတယ်။အတည်ပြုလူနာတွေထဲကအလုသမား9ဦးကတော့အယ်ဖာနဲ့ဒယ်လ်တာလို့ခေါ်တဲ့ကူးစက်မြန်ဗီဇပြောင်းကိုဗစ်မျိုးကွဲတွေကူးစက်နေတာတွေ့ရကြောင်းတနင်္လာနေ့ကထိုင်းကျန်းမာရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဆောက်လုပ်ရေးအလုပ်စိုက်တွေမှာအလုသမားအများစုကမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်။ကူးစက်သူတွေထဲမှာလည်းမြန်မာနိုင်ငံသားတွေပါဝင်ပါတယ်။အလုသမားရေးလှုပ်ရှားတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးမင်းဦးကတော့အခုလိုပြောပြပါဗျ
။ကျွန်မလေးသူတို့စစ်တပ်1900ကျော်မှာအဲဒီထုံသွင်းကြဖြစ်တယ်။ဒီယောဂါနှမျိုးယောနေတဲ့ဟာအညောယောနေတဲ့အထဲမှာဇာကင်တို့များတာကအခုဟိုဟာဖြစ်တဲ့ data ပေါင်းအများကြီးလာ။ပြောမယ်ဆိုလို့ချင်းအခုဟာသူတို့ဆိုရင်အဲလူတွေအဲအုပ်စုတို့တော့သူတို့ဆိုရင်တော့ဗျာအဲဒီ data ကြတော့ပို့ပြီးတော့ကျွန်တော်ကူးစက်တော့တိန်တော့မြင်နေအောင်မျိုးလေ။ခဏရောက်တဲ့ဆုံးရတာမဟုတ်ဘူးဆိုတော့တို့ဖြစ်တယ်ဆိုတော့တို့နဲ့ဆက်ဆက်ပြီးတော့ဘယ်နှယောက်လဲပေါ့နော်အဲ့ဒါတွေရှိသေးတာ哦တို့နဲ့ဆက်ဆက်ထိတွေ့ထားတဲ့လူတွေကဘယ်နှယောက်ရှိလဲအဲ့ဒီအရာတော့မသိဘူးအဲ့ဒီလူတွေကဆုံးရတယ်သူကတကယ်တည်းတို့ကကန်တော့နေကြရတာဆိုတော့တယောက်တည်းတယောက်ပြီးတယောက်ဖြစ်တာနဲ့တယောက်အဲ့လိုမျိုးဟိုပြီးတော့တာမဟုတ်ဘူးတို့နဲ့ဆက်ဆက်ပြီးတော့တွဲနေတဲ့လူတွေအကုန်လုံးအဲ့ဒါလိုက်ပြီးတော့ဖြစ်တာတော့မဟုတ်ဘူး
ပြီးခဲ့တဲ့ရက်ကတော့မြန်မာနိုင်ငံကနေထိုင်းနိုင်ငံဖူးကတ်ကိုအလဲလာတဲ့ခရီးသွားတွေကကလေးနှစ်ဦးနဲ့လူကြီးတဦးမှာအလားတူကူးစက်မြန်ကိုဗစ်ဗီဇမျိုးကွဲတွေစစ်ဆေးတွေ့ရှိခဲ့ပါတယ်
။အဲအားလုံးဟုတ်သူဗျာအဲ့ဒါဖြစ်တာမှာ6ရက်ဖြစ်သွားပြီဖူးကတ်မှာအဲ6ရက်ထဲမှာပမာ3ရက်ပေါ့ဦးတော်မယ်ဆိုကလေးနှစ်ယောက်နဲ့အဲလူကြီးတယောက်ပြီးရင်ကျန်တာကကျတော့ဟိုအဲဒီဟိုမီဒယ်အီးစတ်တယောက်ရယ်ဆွီဒင်ကတယောက်အာဖရိကတယောက်ရယ်အဲဒီဟိုပါပေါ့ကူးစက်မြန်နဲ့
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ 35,000 ကျော်ရှိပြီးဇူလိုင်လ13ရက်နေ့မှာတော့အတည်ပြုလူနာအသစ် 8,600 ကျော်ရှိနေပါတယ်။အခုလိုမျိုးကူးစက်မြန်ဗီဇပြောင်းကိုဗစ်ကူးစက်မှုတွေပါဖြစ်လာတာကြောင့်ဆိုရင်စရာဖြစ်လာတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ကြေညာတည်ဆုံးသူကလည်းစုစုပေါင်း 2,849 ဦးထိရှိလာပြီဖြစ်ပါတယ်ရှင်။